မြန်မာနိုင်ငံမှာမကြာသေးခင်ကအစိုးပြုထားတဲ့အနှံ့ဆုံးလောကလဆာအဖြစ်တနေ့ကိုမြန်မာကျပ်3600နှုန်းကိုအမေရိကန်ပြည်ထောင်စုအခြေစိုက်နိုင်ငံတကာအလုတ်သမားအဖွဲ့ကြီးနဲ့နာမည်ကျော်စီးပွားရေးကုမ္ပဏီတွေကထောက်ခံကြိုဆိုလိုက်ပါတယ်။ဒါအပြင်ဒီနှုန်းအောက်ရှော့ပေးဖို့စီယုံလှုပ်ဆောင်နေတဲ့ပြည်တွင်းအထည်ချုပ်လုပ်ငန်းရှင်တွေကိုလည်းကန့်ကွက်လိုက်ပြီးနိုင်ငံတကာယင်းနှီးမြှုပ်နှံသူတွေအနေနဲ့မြန်မာနိုင်ငံမှာမျှတတဲ့လောကလစာကိုပေးဖို့လိုလားကြောင်းပြောကြားလိုက်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့မအင်ဂျင်နိုင်ကအပြည့်အစုံကိုပြောပြပေးမှာပါရှင်
။မြန်မာနိုင်ငံမှာအနည်းဆုံးအခကျင်းငွေဆိုင်ရာအမျိုးသားကော်မတီကအစိုးပြုထားတဲ့အနေဆုံးလောကလစာနှုန်းကိုအစိုးရအပါအဝင်တည်တွင်းအထည်ချုပ်နဲ့ဖနက်ဆက်ယုံလုပ်ငန်းရှင်တွေအနေနဲ့လက်ခံကြဖို့ဝါရှင်တန်ဒီစီအခြေစိုက်တရားမျှတတဲ့အလုပ်သမားသမဂ္ဂ FLA ကတိုက်တွန်းလိုက်ပါတယ်။နိုင်ငံတကာအလုပ်သမားခွင့်ရေးတွေအတွက်လှုပ်ရှားဆောင်ရွက်နေတဲ့ FLA မှာ Adidas, Chicago Bag, New Balance, Sorry, နာမည်ကျော် American စီးပွားရေးကုမ္ပဏီကြီး18ခုပူးပေါင်းပါဝင်နေတာပါ။တနည်းလောက်ဆွေးနွေးညှိနှိုင်းမှုတွေကနေရလာတဲ့အလုပ်သမားတွေအတွက်တနည်းကိုအမေရိကန် $3 နဲ့20စင်နဲ့ညီတဲ့မြန်မာကျပ်ငွေ3600ပေးဖို့အဆိုပြုချက်ကိုသူတို့အနေနဲ့ထောက်ခံကြောင်း FLA ဒုက္ခတာ Jason Judd က VOE ကိုပြောပါတယ
် We followed the year long process the negotiations between
ကျွန်တော်တို့အဖွဲ့အနေနဲ့အလုပ်သမားသမဂ္ဂတွေအလုပ်ရှင်တွေနဲ့အစိုးရတို့ကြားတနစ်ကြာဆက်ဆက်ဆွေးနွေးမှုတွေကိုလေ့လာစောင့်ကြည့်ကြတာပါအခုလိုဆွေးနွေးမှုကနေထွက်လာတဲ့ရလဒ်တွေကိုလေးစားလိုက်နာဖို့မျှော်လင့်ပါတယ်ဒါကြောင့်ပို့ကုန်ထုတ်လုပ်တဲ့နိုင်ငံတွေထဲမှာပါတဲ့မြန်မာနိုင်ငံမှာအနေဆုံးလာစာကိုထပ်ပြီးရှော့ချမယ်ဆိုတာမသင့်တော်ဘူးလို့ကျွန်တော်တို့မြင်ပါတယ
်ဒါအပြင်အထည်ကျုံးနဲ့ဖနက်ဆက်ယုံလုပ်ငန်းရှင်အဖွဲ့အစည်းတွေကနေဒီအနေဆုံးလောက်ခလာစာကိုသဘောမတူပဲရှော့ပြီးပေးဖို့ဆွဲဆောင်စည်းရုံးနေတာတွေကိုလည်းသူတို့အနေနဲ့ဆန့်ကျင်ကန့်ကွက်ကြောင်း Jason Judd ကပြောပါတယ
် The garment industry needs to move towards fair compensation for workers not look for
အထည်ကျုံးလုပ်ငန်းအနေနဲ့အလုပ်သမားတွေကိုတင့်တင့်လျှောက်ပတ်တဲ့လာစာပေးတင်ပါတယ်လာစာကိုဘယ်လိုနည်းနဲ့နှိမ်ပေးရမယ်ဆိုတာစဉ်းစားနေလို့မဖြစ်ပါဘူးကျွန်တော်တို့ထုတ်ပြန်တဲ့အစားမှာပြီးခဲ့တဲ့သတင်းပတ်ကလက်မှတ်ရေးထိုးထားတဲ့ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံမှာအထည်ချုပ်လုပ်ငန်းအောင်မြင်တာတွေ့လို့တာပါဒါအပြင်အဲ့ဒီကုမ္ပဏီတွေအနေနဲ့အလုပ်သမားတွေရဲ့အကျိုးကိုရှေ့ရှုမဲ့ကိစ္စရပ်တွေနဲ့မျှတတဲ့လစာရရှိရေးကိုလိုလားကြပါတယ်ဒါကြောင့်အခုလိုအချက်တွေပေါ်အခြေခံပြီးပြည်တွင်းမှာရှိတဲ့အနေဆုံးလစာကိုမပေးလို့ကြတဲ့လုပ်ငန်းရှင်တွေကိုကျွန်တော်တို့စန့်ကျင်ကန့်ကွက်တာဖြစ်ပါတယ
်ဒါအပြင်အလုပ်သမားနဲ့လူမှုဖူလုံရေးဌာနဝင်းကြီးဦးအေးမြင့်စီကိုလည်းဇူလိုင်လ14ရက်နေ့ရက်စွဲနဲ့ FLA အဖွဲ့ကြီးကအိတ်ဖွင့်ပေးစာပေးပို့ခဲ့ပါတယ်။အဲ့ဒီထဲမှာအထည်ချုပ်အလုပ်သမားတွေအတွက်တစ်နှစ်လောက်ခလစာကျပ်ငွေ3600ပေးမယ်ဆိုရင်နိုင်ငံတကာယင်းနှီးမြှုပ်နှံမှုတွေကိုအားပေးရမရောက်ဘူးဆိုတဲ့ပြည်ရင်းစီးပွားရေးလုပ်ငန်းရှင်တွေရဲ့တင်ပြချက်တွေဟာလွဲမှားတဲ့အယူအဆတွေသာဖြစ်ပြီးအစိုးရဘိုင်းအနေနဲ့အလေးမထားဖို့အကြံပေးထားပါတယ်။အခုအစိုးပြုထားတဲ့အနေဆုံးလောက်ခလာစာတဲ့ရှော့ပြီးပေးမယ်ဆိုရင်တိမ့်နဲ့ချီတဲ့အထည်ချုပ်အလုပ်သမားတွေရဲ့အခြေခံလိုအပ်ချက်တွေဖြည့်ဆည်းပေးနိုင်တော့မှာမဟုတ်ဘူးလို့သတိပေးရေးသားထားပါတယ်။ဒေတာရင်းအခြားနိုင်ငံတွေရဲ့အတွေ့အကြုံတွေအရဒီလိုအပ်ချက်တွေကြောင့်အလုပ်သမားတွေကိုမကြေမနက်ဖြစ်စေပြီးဆန္ဒပြပွဲတွေကိုရင်ဆိုင်ရမှာဖြစ်တယ်လို့ဆိုပါတယ်။ဒါဟာနိုင်ငံတကာယင်းနှီးမြှုပ်နှံသူတွေလာရောက်ဖို့တွန့်ဆုတ်စေတဲ့အချက်ဖြစ်တယ်လို့လည်းဝင်းကြီးဦးအေးမြင့်ကိုရေးသားထားတဲ့စာမှာဖော်ပြထားပါတယ်။နိုင်ငံတကာမှအလုပ်သမားအခွင့်အရေးတွေရရှိဖို့ FLA အဖွဲ့ကြီးကိုလွန်ခဲ့တဲ့15နှစ်ကသမရဟောင်းကလင်တန်အစိုးရကဦးစီးတည်ထောင်ခဲ့တာပါ။လက်ရှိကြောင်းလဲလာတဲ့မြန်မာနိုင်ငံမှာစီးပွားရေးယင်းနှီးမြှုပ်နှံမှုတွေလုပ်ဖို့အမေရိကန်လုပ်ငန်းရှင်တွေဘက်ကစိတ်ဝင်စားနေကြတာပါ။ဥရောပကုမ္ပဏီအများအပြားကမြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံလာနေကြပေမဲ့လေအမေရိကန်ကုမ္ပဏီတွေကတော့အလုပ်သမားတွေရဲ့လောက်ခလာစာနှုန်းနဲ့ပတ်သက်လို့နိုင်ငံတကာစံချိန်စံနှုန်းတွေနဲ့ညီမညီစောင့်ကြည့်နေတယ်လို့ FLA ဒုက္ခတာ Jason Judd က VOE ကိုပြောသွားပါတယ်ရှင်